သောတာရှင်များရှင်လူလူကောင်းဆောင်ဒေါ်ဆန်းစုကြည်နေအိမ်အကျယ်ကျုပ်ကလွတ်မြောက်ပြီးမကြခင်မှာပဲတောင်တကုန်းမှာရှိတဲ့ HYMBAIDS ဝေဒနာရှင်တွေရှိရာကိုသွားရောက်ပြီးအားပေးနှစ်သိမ့်ခဲ့ပါတယ်ဒေါ်ဆန်းစုကြည်က HYMBAIDS ဝေဒနာခံစားရသူတွေရဲ့နှလုံးသားထဲမှာလည်းရှိတယ်ဆိုတာကိုညင်ခွင့်ရတဲ့နေ့လည်းဖြစ်ပါတယ်လူလူကောင်းဆောင်ဒေါ်ဆန်းစုကြည်ကိုဝေဒနာရှင်တွေကအနီရောင်နှင်းစီပန်းစီလက်ဆောင်ပေးနေတဲ့ဓာတ်ပုံကညင်ရသူအပေါင်းကိုကြည်နူးပီတိဖြစ်စေခဲ့ပါတယ်အငင်းပယ်ခံဥပက္ခပြုခံရတဲ့လူအတိုင်းဝိုင်းကရှောင်ကျဉ်ဖယ်ထားခြင်းခံရတဲ့ဝေဒနာရှင်တွေကအခုလိုဂယုတစိုက်ကျင်နာမှုအပြည့်နဲ့အကျယ်ကျုပ်ကလွတ်မြောက်ပြီးချက်ချင်းလာရောက်အားပေးနှစ်သိမ့်ခဲ့တဲ့လူတို့ကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကိုထိချင်းငါးပါးနဲ့ကတော့ပြီးကျေးဇူးတင်ချစ်ခင်ကြောင်းကိုဖော်ပြခဲ့ကြပါတယ်ထိတ်လန့်ရခြင်းတောကရောက်ရခြင်းဝမ်းနည်းရခြင်းတွေကိုခံစားနေရတဲ့ဝေဒနာရှင်တွေကလူတို့ကောင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့စဉ်မှာတီချီတဲ့အပြုံးကိုမျက်နှာပေါ်မှာစင်ရင်ထားပါတယ်လူတို့ကောင်းဆောင်ဒေါ်အောင်ဆန်းစုကြည်ကဝေဒနာရှင်တွေကိုအားလုံးကကူညီအားပေးစောင့်ရှောက်ဖို့မေတ္တာရပ်ခံခဲ့ပါတယ်ဒီသတင်းကိုမအူပင်အကျင်းထောင်ထဲမှာနှစ်ရှည်ထောင်တန်နဲ့အကျဉ်းကျခံနေရတဲ့ NLD လူငယ်ကိုတန်းနိုင်တယောက်ကြားခွင့်ရခဲ့ရင်ဘယ်လောက်များပျော်ရွှင်လိုက်မလဲလို့ကျမတွေးမိပါတယ် HYMBAIDS ဝေဒနာရှင်တွေကိုစောင့်ရှောက်ကူညီနေတဲ့ NLD လူငယ်အများစုကခေါင်းပြူကြီးလို့ချစ်စနိုးခေါ်ကြတဲ့ကိုတန်းနိုင်အကြောင်းကျမပြောပြရစီကိုတန်းနိုင်ကမကွေးတက္ကသိုလ်ကျောင်းသားဘဝနဲ့တောင်တွင်းကြီးမြို့ရှစ်လေးလုံးလူထုတိုက်ပွဲမှာတပိတ်ခေါင်းဆောင်အဖြစ်ပါဝင်ခဲ့ပါတယ်။စနစ်ဆိုးခစ်ဆိုးကြောင့်တက္ကသိုလ်ကျောင်းစာသင်ခန်းကိုစွန့်လွှတ်ပခုံးဘော်ကကျောင်းလွယ်အိတ်အစားခစ်ဝင်ကိုကိုတန်းနိုင်ထမ်းခဲ့ပါတော့တယ်။ကျောင်းသားခေါင်းဆောင်တွေအဖမ်းခံရပြီးနောက်ပိုင်းရှစ်လေးလုံးလူထုတိုက်ပွဲရလဒ်ကိုဆက်လက်ကင်ဆွဲပြီးကျောင်းသားတမကတစုတစည်းတည်းဖြစ်ဖို့ကိုတန်းနိုင်ကြိုးစားခဲ့ပါတယ်။1989မှာမြေလက်ကျောင်းသားသူကိုစုစည်းပြီးမကွေးမြို့အထက်ကတက်မှာကျောင်းသားညီလာခံကျင်းပခဲ့ပါတယ်။မကွေးကျောင်းသားညီလာခံကဆုံးဖြတ်ခဲ့တဲ့စစ်အာဏာရှင်တွေကျောင်းဖွင့်ရင်ကျောင်းပြန်မတက်ရေးစစ်အာဏာရှင်တွေပေးတဲ့ဘွဲ့မယူရေးကိုတိကျစွာလိုက်နာပြီးတက္ကသိုလ်စာသင်ခန်းကိုကိုတန်းနိုင်ကြောခိုင်းခဲ့ပါတယ်။1990မှာကိုတန်းနိုင်ကိုစစ်ထောက်လှမ်းရေးကဖမ်းဆီးခဲ့ပြီးမိထီလာစစ်ထောက်လှမ်းရေးစခန်းမှာ3လကြာအောင်စစ်ကြောရေးဝင်ခဲ့ပါတယ်စစ်ကြောရေးမှာအရက်ဆက်ဆုံးနီးတွေသုံးပြီးကိုတန်းနိုင်ကိုစစ်အာဏာရှင်တွေကနှိပ်စက်ခဲ့ပါတယ်စစ်ကြောရေးမှာရခဲ့တဲ့ဒဏ်ရာတွေမပြောက်သေးခင်မှာပဲထောင်ဒဏ်9နှစ်အမိန့်ချပြီးတရက်အချင်းထောင်ကိုအာဏာပိုင်ကပို့လိုက်ပါတော့တယ်ဘကတာမြေလက်ကျောင်းသားအဖြစ်ကိုတန်းနိုင်ပထမဆုံးအကြိမ်ထောင်9နှစ်ကြာခံခဲ့ရတာပါသမိုင်းအမြင်နဲ့ကြည့်ရင်9နှစ်ဆိုတဲ့ကာလကဘာမှကြာတယ်မထင်ရပါဘူးလူတယောက်အနေနဲ့ကြည့်ရင်9နှစ်ကလူဘဝရဲ့လွတ်လပ်မှုပျော်ရွှင်မှုတွေကိုစတည်ခဲ့ရပါတယ်လူတယောက်ဘဝနဲ့ကြည့်ရင်အဲ့ဒီနှစ်အဲ့ဒီလရဲ့ရက်တွေနာရီစက္ကန့်တွေအတွင်းမှာအဖြစ်အပျက်စုံလင်တဲ့ဘဝအချိုအခါတွေကိုအများကြီးရင်ဆိုင်ခဲ့ရပါတယ်ကိုတန်းနိုင်ကတရက်အချင်းထောင်မှာမှိုင်းရပြည့်ကျောင်းသားခေါင်းဆောင်ကိုမြင့်ဦးနဲ့အတူနေခဲ့ရပါတယ်။1984ဂျွန်6ရက်အလုတ်သမားလှုပ်ရှားမှုကစစ်အာဏာရှင်စနစ်ကိုစန့်ကျင်အောင်ကြွတဲ့မှုန်တိုင်းတွေတဲကတစ်ခုဖြစ်ပါတယ်။လူမဆန်တဲ့စနစ်ကြီးအောက်မှာဒုက္ခခံနေရတဲ့ပြည်သူလူထုတွေအတွက်လူအခွင့်အရေးတွေရရှိဖို့ကြိုးစားခဲ့ကြတဲ့လူထုအောင်ကြွမှုအထင်အမှတ်ရက်တွေကိုကိုတန်းနိုင်ဂုဏ်ပြုကျင်ပါတယ်။6ရက်6လဂျွန်အတွက်တရက်အချင်းထောင်မှာအတန်ထွက်ပြီးဖျားရှစ်ခိုးရပါမလားအခမ်းအနားလုပ်ရပါမလားဆိုပြီးထောင်အာဏာပိုင်တွေကကိုတန်းနိုင်ကိုရိုက်တာနွားတွေကိုရိုက်တယ်လို့ရိုက်ခဲ့တာလို့ကိုတန်းနိုင်နဲ့တရက်အချင်းထောင်မှာနေခဲ့ရသူတွေကပြောပြပါတယ်ထောင်အာဏာပိုင်တွေကကိုတန်းနိုင်ကိုရိုက်နှက်ပြီးနှစ်တိုက်ကိုခေါ်လာတယ်တိုက်နိုင်ရန်ဘက်ကိုကိုတန်းနိုင်ကိုဝတ်ခိုင်းထားတယ်မျက်နှာနဲ့တမန်တလင်းအပ်ထားရတယ်ရိုက်တဲ့သူကိုမော့ကြည့်ရင်ထပ်ရိုက်တယ်ရိုက်တာဗျရရက်ဆက်ဆက်ကိုရိုက်တာ ဘာလို့ရိုက်တာလဲဆိုတော့ဖျားရှိခိုးလို့တဲ့ဗုဒ္ဓဘာသာဝင်တွေမဟုတ်တဲ့အတိုင်းပဲထောင်အာနာပိုင်တွေရဲ့ဒုက္ခသူ့ကြောပေါ်ခေါင်းပေါ်မှာဝဲနေတာသူ့ခန္ဓာကိုယ်နဲ့မမျှတဲ့ဒဏ်ရာတွေကြောပေါ်ကျလာတဲ့နံပါတ်ဒုက္ခချက်တွေကိုသူ့ယုံကြည်ချက်သူ့စိတ်ဓာတ်တွေနဲ့ခြေဖြတ်နိုင်ခဲ့တယ်။နောက်အဖအလံကိုမီးရှို့မှုနဲ့ပုံမှ6ညနဲ့ကျလာတဲ့အရွယ်မရောက်သေးတဲ့လူငယ်လေးတွေကိုလည်းထောင်အာနာပိုင်ကရိုက်တာလူငယ်တွေကတောင်တွင်းကြီးကပဲအသက်14 15နှစ်ပဲရှိသေးတယ်။သူတို့ကကိုတန်းနိုင်ကိုချစ်ခင်လေးစားကြတယ်။ကိုတန်းနိုင်ကထောင်ထဲမှာရက်တိကျက်လဲကောင်းတယ်။တောင်တွင်းကြီးလိုညီလက်ဒေသကကျောင်းသားလူငယ်တယောက်ရဲ့ယုံကြည်ချက်စိတ်ဓာတ်ကကျွန်တော်တို့ကိုတင်မဟုတ်ဘူး။ထောင်အာနာပိုင်တွေကိုပါစိတ်လှုပ်ရှားစေခဲ့ပါတယ်တဲ့။တရက်အချင်းထောင်ထဲမှာပဲကိုတန်းနိုင်ကမကင်ဆရာတော်ကြီးနဲ့အရန်ရင်းနှီးသွားပါတယ်။ထောင်ကလွတ်လာတော့NLD ပါတီကိုကိုတန်းနိုင်ဝင်ခဲ့ပါတယ်။လူငယ်ဖွဲ့စည်းရေးကိုအားဖြည့်ပြီးတိုင်းလူငယ်တယောက်အဖြစ်တာဝန်ယူခဲ့ပါတယ်။ NLD ကပေးတဲ့လူအခွင့်အရေးသင်တန်းမှာကိုတန်းနိုင်ဆုရခဲ့ပါတယ်။ HYB AIDS ဝေဒနာရှင်တွေအတွက်စောင့်ရှောက်ကူညီရေးလုပ်ငန်းကိုမဖြူဖြူသိင်းကိုရာစာကိုတန်းထိုက်အောင်လုပ်နဲ့တွဲပြီးတာဝန်ယူလှုပ်ဆောင်ခဲ့ပါတယ်။ကိုတန်းနိုင်ကကြောက်ပရောင်းပကန်းညောင်ဦးရေနံချောင်းမကွေးတောင်တွင်းကြီးက HYB AIDS ဝေဒနာရှင်တွေနဲ့မဖြူဖြူသိင်းတွေ့ဆုံကူညီနိုင်ဖို့ဆောင်ရွက်ပေးခဲ့သူလည်းဖြစ်ပါတယ်။